Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇူလိုင်လ28ရက်နေ့အင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုလှိုင်းတော်မီတာ79 25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျမတင်ပြထိုက်ပ
ါကျမအေးတနာကြပါရှင်အမေရိကန်သမ္မတဘရက်အိုဘားမားဟာသူ့ရဲ့အရှေ့အာဖရိကဒေသအခီးစဉ်ကိုဒီကနေ့ရက်အဆုံးသတ်လိုက်ပြီးတော့အာဖရိကဒေသအတွက်ထူးခဲ့တဲ့တိုးတက်မှုတွေကိုချီးကျူးသွားခဲ့ပါတယ်။အချင်းပြတ်ချဆောင်မှုဆိုင်ရာပြင်းထန်တဲ့ဆွဆွဲချက်တွေကြောင့်ဖိအားပေးခံနေရတဲ့မလေးရှားဝန်ကြီးချုပ်နာဂျက်ရာဇက်ကဒုတိယဝန်ကြီးချုပ်နဲ့ရှင်းနေချုပ်တို့ကိုယာတူးကထုတ်ပယ်လိုက်ပါတယ်ရှင်။အခုလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုဒီညနေပြောပြပေးဖို့ရှိပါတယ်မတ်တင်ကြီး
။ကောင်းပါပြီရှင်။မြန်မာအာဏာပိုင်တို့ဘက်ကလူကုန်ကူးမှုတိုက်ဖျက်ရေးကိုထိထိရောက်ရောက်လုပ်နေပြီလားဆိုတာတွေကိုသတင်းတွေပြီးမှအရင်ဆုံးတင်ပြပေးမှာဖြစ်ပြီးဒီနောက်မှာတော့ရန်ကုန်မြို့ရင်းကစိတ်ကြွစေဒေါ်လာတန်150နီးပါးဖမ်းမိလိုက်တဲ့အခြေအနေတွေကိုကြားကြရမှာပါ။ဟ
ိုဖမ်းမိရမှာမဲဖမ်းမိရဲဆိုတာကကျွန်တော်တို့ကလက်ကြီးဆောင်ရည်ရင်းနဲ့မတင်တာဝယ်ရက်ထဲကကားကိုစစ်စေးရင်းနဲ့အဲ့မူရေးစီဝါရေးဖမ်းမိခြင်းဖြစ်ပါတယ်
။စိတ်ချစေပြ26တန်းခွဲတို့ကိုကိုတိုင်ဥဆောင်ဖမ်းဆီးခဲ့တဲ့မင်္ဂလာရုံရဲစခန်းရဲ့စခန်းမှုဒုတိယရဲမှုဦးဝင်းမြင့်ပြောသွားတာဖြစ်ပါတယ်။ဒီနောက်မှာတော့အစိုးရကကျင်းပမဲ့ရွေးကောက်ပွဲဟာမျှတလွတ်လပ်မှုရှိပါမလားဆိုတဲ့အပေါ်မှာចောင်းသားတို့ကဘာကြောင့်စိုးရိမ်နေကြလဲဆိုတာကိုလည်းတင်ပြပေးမှာပါ။ဒါရင်းမတိုင်ခင်ခုရဲစုံတော်နောက်ဆုံးရသတင်းတွေကိုမအေးတန်လာကြောင်းနဲ့ကိုကောင်းထက်တို့ကကြီးညာပေးကြပါအောင်ရှင်။
အမေရိကန်သမ္မတဘရက်အိုဘားမားဟာသူ့ရဲ့အရှေ့အာဖရိကဒေသခီးစဉ်ကိုဒီကနေ့ပဲအဆုံးသတ်လိုက်ပါတယ်။အီသီယိုးပီးယားနိုင်ငံရဲ့မြို့တော်မှာတည်ရှိတဲ့အာဖရိကသမ္မတ AU မှာမိကွန်းပြောခဲ့တဲ့လက်ရှိအာဏာရပထမဦးဆုံးအမေရိကန်သမ္မတဖြစ်ပါတယ်။ကင်ညာနဲ့အီသီယိုးပီးယားနိုင်ငံတို့ကိုတမိုင်းဝင်ခီးစဉ်တွားရောက်ခဲ့ပြီးတော့သူ့ရဲ့နှုတ်ဆက်မိန့်ခွန်းမှာတော့သမ္မတအိုဘားမားကအာဖရိကဒေသအတွက်ထူးခဲ့တဲ့တိုးတက်မှုတွေကိုချီးကျူးသွားခဲ့တာပါ။ဖွံ့ဖြိုးမှုတွေဆက်လက်ဖြစ်ထွန်းပြီးတော့အားလုံးအတွက်ဒီမိုကရေစီစနစ်ဆက်လက်ထွန်းကားနေမှာအဲ့လိုမျိုးတိုးတက်မှုတွေကိုထိန်းထားနိုင်မယ်လို့သမ္မတအိုဘားမားကပြောသွားပါတယ်။မစ္စတာအိုဘားမားက HIV/AIDS ကူးစက်ပြန့်ပွားမှုနှုံးကြဆင်းတဲ့ဖြစ်ရပ်ကအစားအာဖရိကဒေသခံတန်ပေါင်းများစွာကိုဆင်းရဲတွင်းကနေကယ်တင်ပေးခဲ့နိုင်တာအဆုံးအာဖရိကဒေသရဲ့အောင်မြင်မှုတွေကိုချီးကျူးပြောကြားသွားခဲ့ပါတယ်။အာဖရိကသမ္မတကော်မရှင်ဥက္ကဋ္ဌနကိုဇာဇာနာဒါလ်မီနီဇူမာနဲ့အစည်းအဝေးပြုလုပ်ပြီးတော့စားတောက်ကုန်စက်ရုံတစ်ခုကိုလည်းတွားရောက်လေ့လာပြီးတဲ့နောက်မှာအက်ဒစ်ဆာဘာဝါမျိုးတော်က AU ဌာနချုပ်မှသမ္မတဥပမာအခုလိုပြောသွားတာဖြစ်ပါတယ်။တနင်္လာနေ့မှာအီသီယိုးပီးယားဝန်ကြီးချုပ်ဟိုင်လေမာရီယန်ဒက်စလင်နဲ့သူ့ရဲ့အခေါ်ပုံမှန်လင်းလင်းပြောဆိုဆွေးနွေးမှုတွေပြုလုပ်ခဲ့ပြီးတော့သတင်းတောက်တွေနဲ့အတိုက်ခံပါတီတွေကိုပို့ပြီးတော့လွတ်လွတ်လပ်လပ်အလှောက်ရှောက်ခွင့်ပြုဖို့တော့အီသီယိုးပီးယားအစိုးရကိုတိုက်တွန်းသွားပါတယ်။အီသီယိုးပီးယားဝန်ကြီးချုပ်ဒက်စလင်ကလည်းသူ့နိုင်ငံဟာလူ့ခွင့်ရေးနဲ့နိုင်ငံအုပ်ချုပ်ရေးအပိုင်းမှာတိုးတက်အောင်လှုပ်ဆောင်ဖို့အလေးနဲ့ရှိပါတယ်။ဒီမိုကရေစီစနစ်ထွန်းကားဖို့အလေးထားလှုပ်ဆောင်တာတကယ်ပါအပေါ်ယံမဟုတ်ပါဘူးလို့ပြောသွားပါတယ်။တနင်္လာနေ့မှာပဲကင်ညာ၊ယူဂန်ဒါ၊အီသီယိုးပီးယားနဲ့ AU ခေါင်းဆောင်တွေနဲ့မတွေ့ခင်မှာသမ္မတဥပမာကတောင်ဆူဒန်နိုင်ငံကပြည်ရင်းစစ်အရေးကိုအာရုံစိုက်ပြီးတော့ပြောသွားခဲ့သေးပြီးနိုင်ငံရေးအခြေအနေကပိုပိုဆိုးလာနေတယ်လို့ဆိုပါတယ်။တောင်ဆူဒန်ခေါင်းဆောင်တွေအနေနဲ့ဩဂုတ်လ18ရက်နေ့နောက်ဆုံးထားပြီးတော့ငြိမ်းချမ်းရေးသဘောတူညီချက်တစ်ခုရအောင်လုပ်ဆောင်ဖို့တင်းနှင်းလာနေဆွေးနွေးပွဲတက်ရောက်တဲ့ခေါင်းဆောင်တွေသဘောတူခဲ့ကြပါရဲ့ရှင်
။နိုင်ငံကအီရန်နျူကလ িয়ার သဘောတူညီချက်ကိုဆန့်စစ်နေပြီးမယုံမကြည်ဖြစ်နေကြတဲ့အမေရိကန်လော့တော်အမတ်တွေရှိရာလော့တော်ကုမ္ပဏီတစ်ခုရဲ့ရှေ့မောက်ကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့စွမ်းအင်ဝန်ကြီးအာနက်စ်မွန်နီစ်တို့ဟာဒီကနေ့အင်္ဂါနေ့မှာနောက်တစ်ကြိမ်တွားရောက်ခဲ့ကြပါတယ်။သူတို့ဟာသဘောတူညီမှုနဲ့ပတ်သက်ပြီးလော့တော်ရဲ့ထောက်ခံမှုကိုရအောင်စူးစမ်းနေကြပါတယ်။အီရန်နျူကလ িয়ার အစီအစဉ်ကိုကတ်သက်စေပြီးအပေးအယူဖြင့်နိုင်ငံတကာပိတ်ဆို့အရေးယူမှုကိုချော့ချပေးမဲ့ဒီသဘောတူညီချက်ကိုလော့တော်အနေနဲ့ဆန်းစစ်ကြည့်ဖို့ရက်60ရှိရမှာအခုဆိုရင်ခုနှစ်ပတ်ကျန်ပါသေးတယ်။သဘောတူညီချက်ထဲမှာပါတဲ့သမတ်ချက်တွေကိုကုလသမဂ္ဂလုံခြုံရေးကောင်စီကပြီးခဲ့တဲ့အပတ်မှာအတည်ပြုလက်ခံလိုက်ပါတယ်။အဲ့ဒီနောက်မှာတော့အီရန်အပေါ်ထားရှိတဲ့ပိတ်ဆို့မှုတွေကိုဒီနှစ်ကုန်ပိုင်းအမှမီချော့ချပေးဖို့အစီအစဉ်ထွက်ပေါ်လာပါတယ်။မစ္စတာကယ်ရီနဲ့မစ္စတာမွန်နီစ်တို့ဟာကာလကြာမြင့်စွာစူးစမ်းခဲ့ရတဲ့သဘောတူညီချက်ကိုအပိသတ်နိုင်ဖို့အီရန်အရာရှိတွေနဲ့အကြိမ်ကြိမ်တွေ့ဆုံခဲ့ပါတယ်။အခုမှတော့သူတို့ဟာဘန်ဒါယေးဝန်ကြီးဂျေကပ်ဘလူးနဲ့အတူအမေရိကန်အောက်လော့တော်နိုင်ငံခြားရေးယာကုမ္ပဏီကကြားနာပွဲကိုတက်ရောက်မှာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကလည်းဒီဝန်ကြီး၃ဦးတို့ဟာအထက်လော့တော်နိုင်ငံခြားဆက်ဆံရေးကော်မတီကကြားနာပွဲကိုအလားတူတက်ရောက်ခဲ့ပါတယ်။အဲဒီမှာဝန်ကြီးကယ်ရီကဒီသဘောတူညီချက်ကိုပယ်ချမယ်ဆိုရင်အီရန်နျူကလ িয়ার ပြဿနာကိုငြိမ်းချမ်းစွာဖြေရှင်းဖို့အကောင်ဆုံးအခွင့်အရေးကိုလက်လော့ဆုံးချုံ ကြာရလိမ့်မယ်လို့ပြောကြားခဲ့ပါတယ်
Syria နဲ့ Iraq မှာရှိတဲ့ IS Islamic စစ်သွေးကြွတွေနဲ့ Quds တပုံတွေနဲ့နှိမ်နှင်းရေးနဲ့ပတ်သက်ပြီးတော့နေတိုးခေါ်မြောက်အတ္တလန္တစ်စစ်စာချုပ်အဖွဲ့ကဒီကနေ့အင်္ဂါနေ့မှာအရေးပေါ်အစည်းအဝေးခေါ်ယူနေတဲ့အချိန်မှာပဲတူရကီသမ္မတ Recep Tayyip Erdogan ကသူတို့ကိုနှိမ်နှင်းရေးကြိုးပမ်းမှုကိုရှေ့ဆက်လှုံ့ဆော်သွားမယ်လို့ကတိပြုသွားပါတယ်။တရုတ်နိုင်ငံခီးစဉ်အတွက်မထွက်ခွာခင်လေးမှာပဲအန်ကာရာလေဆိပ်မှာသတင်းစာရှင်းလင်းပွဲပြုလုပ်တော့မစ္စတာအာဒိုဝန်ကအကြမ်းဖက်မှုတိုက်ဖြစ်ရေးမှာဘာကြောင့်မှနောက်ပြန်မဆုတ်ဘူးလို့ပြောသွားပါတယ်။ဒါဟာပြီးဆုံးအောင်လုပ်ရမယ့်လုပ်ငန်းစဉ်တစ်ခုပါ။ရည်ရွယ်ချက်မပြောင်းမလဲဆက်ပြီးတော့လှုံ့ဆော်သွားမှာမယ်လို့ပြောသွားပါတယ်။ Syria နဲ့ Iraq ကပြည်ပခအရေးဆွေးနွေးဖို့တူရကီရဲ့တောင်းဆိုချက်နဲ့ဒီကနေ့ပဲစတင်စည်းဝေးကြတဲ့နေတိုးခေါင်းဆောင်တွေအနေနဲ့လှုပ်တင်တာတွေလှုံ့ဆော်သွားမယ်လို့ယုံကြည်ကြောင်းလဲမစ္စတာအာဒိုဝန်ကပြောပါတယ်။တူရကီနိုင်ငံရဲ့တောင်ဘက်ဆီးရီးယားနယ်စပ်မှာတလောကတိုက်ခိုက်ခံရတဲ့ဖြစ်ရပ်အတွက်စိတ်မကောင်းဖြစ်မိကြောင်းနေတိုးအတွင်းရေးမှူးချုပ်ယန်စတိုဒန်ဘတ်ကဒီကနေ့တကပိတ်ဆွေးနွေးပွဲမကျင်းပခင်မှာပြောသွားခဲ့ပါတယ်။တူရကီအစိုးရကနေတိုးစတင်တည်ထောင်တဲ့စာချုပ်ရဲ့အပိုက်၄ရာအခုလိုမျိုးအစည်းအဝေးခေါ်ယူဖို့ပန်ကြားတာဖြစ်ပါတယ်။နိုင်ငံတစ်နိုင်ငံရဲ့အချို့ချာအာဏာပိုင်ဆိုးမှုနိုင်ငံရေးလွတ်လပ်ခွင့်နဲ့လုံခြုံရေးကိုထိခိုက်စေရလို့ယူဆရင်အခုလိုမျိုးနေတိုးအရေးပေါ်အစည်းအဝေးခေါ်ယူပြီးတော့အကြံဉာဏ်ပေးဖို့နေတိုးစာချုပ်အပိုက်၄မှာပြောထားပါတယ်။နေတိုးစတင်တည်ထောင်ခဲ့တဲ့က1946ခုနှစ်ကစပြီးတော့အခုချိန်ထိဒီလီယိုအစည်းအဝေးခေါ်ရတာ၅ချိန်ပဲရှိပါသေးရဲ့ရှင်
။လီဗျားနိုင်ငံမှာဂဒါဖီကိုအာဏာကဖျောက်ချခဲ့တဲ့2011ခုနှစ်အရေးတော်ပုံမှန်ရစ်စစ်ကြံကြွစွာကင်တွယ်ခဲ့တဲ့အတွက်မုံမာဂဒါဖီရဲ့သားဖြစ်သူ Self El Islam ကို Tripoli မြို့တရားရုံးတစ်ခုကဒီကနေ့အင်္ဂါနေ့မှာတည်တံချမှတ်လိုက်ပါတယ်။ Self El Islam နဲ့အတူထောင်လိုင်းရေးကြီးကဲဟောင်း Abdullah El Senussi နဲ့ဝန်ကြီးချုပ်ဟောင်းဘဂဒါဒီအယ်မာမူဒီတို့အပါအဝင်တခြား၈ဦးကိုလည်းတရားရုံးကတည်တံချမှတ်လိုက်ပါတယ်ခင်ဗျာ
ယူအေဘေးကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ခါနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်အချင်းပြတ်ခြားစားမှုဆိုင်ရာပြင်းထန်တဲ့ဆွတ်ဆွဲချက်တွေကြောင့် PR ပေးခံနေရတဲ့မလေးရှားဝန်ကြီးချုပ်နာဂျစ်ရာဇက်ကဒုတိယဝန်ကြီးချုပ်နဲ့ရှေ့နေချုပ်တို့ကိုယာတို့ကထုတ်ပြလိုက်ပါတယ်ဒုတိယဝန်ကြီးချုပ်မူဟာယင်ဒီရာစင်ကိုယာဒုကထုတ်ပြလိုက်တဲ့အကြောင်းဒီကနေ့ရုံမြင့်တန်ကြားကနေပြောတဲ့မင်းကွန်းထဲမှာမစ္စတာညာဂျစ်ကကြေညာသွားပါတယ်။သူဝင်ကြီးချုပ်ရာစင်ဟာဝင်ကြီးချုပ်ကိုအပြင်းထန်ဝေဖန်သူပါ။မစ္စတာမူဟင်ယာဒင်ကိုအစားထုတ်ဖို့ဆုံးဖြတ်ရတာဟာအမတန်ခက်ခဲပေမဲ့လည်းအားကောင်းတဲ့အစိုးရအဖွဲ့တစ်ခုဖြစ်နေရှေ့ဆက်နိုင်အောင်လို့ဒီလိုလုပ်ရတာပါလို့ဝင်ကြီးချုပ်ကပြောသွားပါတယ်။မစ္စတာမူဟာယာဒင်နေရာမှာပြည်ထောင်စုဝင်ကြီးဇာဟစ်ဟာမာဒီကိုအစားထုတ်တာဝန်ပေးလိုက်ပါတယ်။ရှင်းနေကြောအဗ်ဒယ်ဂါနီပတယ်ကိုကျမ်းမာရေးအခြေအနေကြောင့်တာဝန်ကရက်ဆဲလိုက်တဲ့အကြောင်းအစိုးရရဲ့အစောပိုင်းထုတ်ပြန်ချက်တစ်ခုထဲမှာပြောထားပါတယ်။အစိုးရပိုင်း 1MDB ယင်းနှိမ့်မြုပ်နှံမှုရန်ပုံငွေကနေဒေါ်လာတန်း900ကျော်ကိုဝင်ကြီးချုပ်ကရယူခဲ့သလားဆိုတဲ့စုံစမ်းစစ်ဆေးမှုတစ်ခုအကြောင်းပေါက်ကြားအောင်လို့မစ္စတာပတယ်ကအကူအညီခဲ့တာပါ။ 1MDB ရန်ပုံငွေကိစ္စအစိုးရစုံစမ်းစစ်ဆေးမှုနဲ့ပတ်သက်ပြီးတော့ပေါက်ကြားထွက်လာတဲ့အထောက်အထားတွေပေါ်မှာအခြေခံပြီးတော့ The Wall Street Journal ကဒီလအစောပိုင်းမှာရေးသားဖော်ပြခဲ့ပါတယ်
။မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်ဟာဆွေးနွေးညှိနှိုင်းမှုမဟုတ်သလိုသူ့ရဲ့အခြေအနေဟာလည်းအီရန်နဲ့လုံးဝမတူဘူးလို့ထိတ်တန့်မြောက်ကိုရီးယားတန်တမန်တဦးကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားဟာသူတို့ရဲ့နျူကလ িয়ার လင်းနက်တွေကိုတစ်ဖက်သက်ကတ်သတ်စီမဲ့သို့မဟုတ်လစ်လော့ရစီမဲ့ဆွေးနွေးမှုတွေကိုစိတ်ဝင်စားဘူးလို့တရုတ်နိုင်ငံဆိုင်ရာမြောက်ကိုရီးယားတန်အမတ်ကြီးဂျီဂျေရီယွန်ကဒီကနေ့တင်းအင်္ဂါနေ့မှာပြောကြားလိုက်ပါတယ်။အမေရိကန်တန်တမန်ဆစ်နီဆိတ်လာဟာရက်ဆိုင်ထားတဲ့မြောက်ကိုရီးယားနျူကလ িয়ার စီစဉ်ဆွေးနွေးမှုတွေဘလို့ပြန်ဆောင်မလဲဆိုတာဆွေးနွေးဖို့ဒီကနေ့တရုတ်နိုင်ငံပေကျင်းမြို့ရောက်ရှိနေတဲ့အချိန်မှာအခုလိုမြောက်ကိုရီးယားဘက်ကကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်
။တောင်ကိုရီးယားနိုင်ငံမှာအရှေ့လယ်ပိုင်းဒေသအသက်ရှူလမ်းကြောင်းဆိုင်ရာမားစ်ကူးဆက်မြန်ယောဂါအန်ရဲ့ချုပ်ငိမ့်သွားပြီလို့တာဝန်ရှိသူတွေကြေညာသွားပါတယ်။မားစ်ဆောင်တောင်ကိုရီးယားမှာလူပေါင်း36ဦးသေဆုံးခဲ့ရတယ်လို့နိုင်ငံရဲ့နှေးကွေးနေတဲ့စီးပွားရေးလည်းပို့ပြီးတော့ထိခိုက်ခဲ့ရပါတယ်။ဒီယောဂါဟာဆော်ဒီအာရေဗျနိုင်ငံနဲ့အဲ့ဒီဒေသကတခြားနိုင်ငံတွေစီသွားရောက်ပြီးတော့ပြန်လာတဲ့အသက်68နှစ်အရွယ်လူကြီးတစ်ယောက်ကိုကူလာတာပါ။မေလမှာယောဂါစတင်ရောက်ရှိပြန့်နှံ့ကလေးကလူပေါင်း186ဦးကိုယောဂါကူးဆက်ခဲ့ပြီးတော့လူပေါင်း1000ကျော်ကိုတည်တံ့ဖယ်ထားခဲ့ရပါတယ်။ Mars kusamya yoga pian bwa mu chang tang korea nai nge tor tor dukha mya twa kai pi lo chang ni thong ne chi pait tha kai ya de lo lu re le ain ne ga ain mye ma thwet ye phit kai ya ba yin nai nge ye siwa yi le thi kai si da chang tin ne dutiya tong la ba ma siwa yi ga 6 nit da kala twe a nei song phit ba de shin
ti yong nai nge ma asu che ya zei nong nwe ha di ka ne ain ga ni ma ma ti ma nyai phit nei bi zei pait chain ma ro zei that ja twa ba de da ha ti yong ma shin ne a twen zei ja de nong a myet song phit ba de Shanghai Su Shaya and Yongin has Zipwe Chain Nonga, Naya Kainoti Jasin Dwabi Zi, Beijing Maro, Dadama Kunin Yakainoti Jasin Dwabare, Manitinilla Niga and Yongin, Shedadama Naya Kainon Jadwabi, Natakune Natakunakunagrega, the Nitama Zijar and Nizon Piedwabare, the La Jala Su Shaya, the Tow Yong Keretwe, Shaya Ziguha, Piket and Nabaka, PMB Nain Tela Nichin Mabe, Asuyaga Shaya Zigugum, Taupeto Bulu, Gola Halari, Topolabi, Dio Yeni Munan Durija, take
ဖြစ်သွားစီခဲ့ပါတယ်ခင်ဗျာ။ဒီရက်ဖရမ်ဝါရှင်တန်ဒီဗွိုက်စ်အော့ဖ်အမေရိကန်ဗီအိုအေအင်္ဂါနေ့ညနေခင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုမအေးတန်လာကြောင်းနဲ့ကိုကောင်းထက်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျမတို့ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ ကမ္ဘာနိုင်ငံအသီးသီးရဲ့လူကုန်ကူးမှုတိုက်ဖျက်ရေးပေါ်သုံးသက်ထားတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့2005ခုနှစ်အစဉ်ခန်းစာထဲမှာမြန်မာနိုင်ငံဟာတရားတူဝက်အစစ်နှင့်စောင့်ကြည့်စည်းနေမှာ9နှစ်ဆက်တိုက်ထပ်မံတက်မှာဖော်ပြခံရပါတယ်။အစဉ်ခန်းစာသုံးသက်မှုအရလူကုန်ကူးမှုတိုက်ဖျက်ရေးနဲ့ပတ်သက်လို့မြန်မာနိုင်ငံဟာတည်တည်တသာတိုးတက်မှုရှိမလားဆိုတဲ့သဘောဖြစ်နေတဲ
လူကုန်ကူးမှုတားဆီးနေနေရေးနဲ့ပတ်သက်လို့မြန်မာနိုင်ငံကို TR2 Watch အစ်နှင့်စောင့်ကြည့်စီရင်နေမှာထားပြီးနိုင်ငံဖြတ်ကျော်ဖြစ်ပွားနေတဲ့လူမောင်ခုမှုတွေကိုမြန်မာအာဏာပိုင်တွေနှိမ်နှင်းဖို့ကြိုးစားခဲ့ပေမဲ့တိတိတသာတိုးတက်မှုမရှိဘူးဆိုပြီးရေးသားထားပါတယ်TR2 Watch အစ်နှင့်စောင့်ကြည့်စီရင်မှာ၄နှစ်သက်တိုက်ရှိနေတဲ့မြန်မာနိုင်ငံအနေနဲ့လူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေဆောင်ရွက်တဲ့အပေါ်အစီရင်ခံစာကအသိမှတ်ပြုတဲ့သဘောတွေ့တဲ့အတွက်ဒီအစီရင်ခံစာဟာတင့်တင့်မြတ်တာတယ်လို့မြန်မာဘက်ကယူဆထားတာပါဒါပေမဲ့လည်းအစီရင်ခံစာမှာမမှန်ကန်တဲ့အချက်အလက်တချို့လည်းပါဝင်လာတွေ့ရတယ်ဆိုပြီးမြန်မာနိုင်ငံလူကုန်ကူးမှုတားဆီးနေနေရေးရဲတပ်ဖွဲ့ရဲ့တပ်ဖွဲ့မှူးရဲမှူးချုပ်ဝင်းနိုင်ထွန်းကအခုလိုပြောပါတယ
်တင့်တင့်မြတ်တာတယ်လို့ပြောနိုင်လောက်တဲ့အဆင့်တစ်ခုတော့ရှိတယ်ဒါပေမဲ့တချို့တရင်အချက်လက်တွေကတော့ဒီတခြားစုစေရကြီးခါတဲ့အတွက်မမမကန်ဖြစ်ပြနေလဲအဲသူတို့ထည့်သွင်းရေးထားတာတွေသွားတွေ့ရပါတယ်သူတို့ကကျွန်တော်တို့ government ဘက်ကလည်းတရင်နေမျိုးတွေတခြားအဖွဲ့ကြီးတွေအမျိုးမျိုးစုစေရနေလို့အမျိုးမျိုးယူခဲ့တာတွေရှိတယ်အဲ့မှာကျွန်တော်တို့လက်မခံနိုင်တဲ့အချက်လက်တွေလည်းပါလာဦးတွေ့ရပါတယ်ဒါပြင်ကျွန်တော်တို့ဒီဘက်ကလုံဆောင်နေတဲ့အားတွေကိုလည်းအသိမှတ်ပြုတဲ့အနေနဲ့အချက်တွင်းပြီးတော့ရေးထားလိုက်လဲတွေ့ရတယ်အချက်ကိုပြန်ကြည့်မယ်ဆိုရင်တော့ဒီ recommendation ပေးတဲ့73တက်ဒီမှာပြန်ကြည့်တော့ဒါတွေကကျွန်တော်တို့ဒါ plan နေနဲ့ရေးဆွဲပြီးတော့ရေးသူရေးရှိနှစ်ကုန်နှစ်ရှိစီမံကိန်းတွေနဲ့အကောင့်တွေပေါ်ဆောင်ရွက်နေတဲ့လုပ်ငန်းရှင်တွေကိုလည်းဒီလိုကတော့အကြံပြုတဲ့အနေနဲ့ရေးထားတဲ့အနေအထားပဲဖြစ်ပါတယ်သူတို့အနေနဲ့လည်းကျွန်တော်တို့ဒီဘက်ကလုံဆောင်တဲ့အပေါ်မှာတိတိသားသားထိုးတက်မှုတွေ2012ခုနှစ်ကစပြီးတော့ဆောင်ရွက်ချက်တွေပေါ်မှာဒါအသိမှတ်ပြုတဲ့အနေနဲ့ဒီ TR2 Watch List ကိုကြီးတယ်လို့လည်းကျွန်တော်တို့ကတော့မြင်ပါတယ်
လူကုန်ကူးမှုတိုက်ဖျက်ရေးနဲ့ပတ်သက်လို့အဆင့်၄ဆင့်ရှိရမှာ TR2 Watch ဟာ TR3 အစိုးဆုံးအဆင့်ပြီးရင်ဒုတိယအနေနဲ့ရှိတာပါဒီအဆင့်ခံစားရဆိုရင်မြန်မာနဲ့ဆက်နွယ်ပြီးရှေ့ပြောင်းလို့တမအများအပြားအလုပ်လုပ်ကင်နေတဲ့ထိုင်းနဲ့မလေးရှားတို့ကတော့ TR3 လို့ခေါ်တဲ့အစိုးဆုံးအဆင့်ကိုတတ်မှတ်ခံနိုင်ရကနေမလေးရှားနိုင်ငံကတော့ဒီနှစ်မှာအဆင့်တိုးတက်မှုရှိတယ်ဆိုပြီး TR2 Watch အဆင့်နှစ်စောင့်ကြည့်စီရင်တဲ့မှာတတ်မှတ်ခံခဲ့ရပါတယ်ဒါပေမဲ့လည်းမြန်မာနဲ့နီးတဲ့အိန္ဒိနာချင်းထိုင်းနိုင်ငံကတော့အစိုးဆုံးအဆင့်ဖြစ်တဲ့ TR3 အဆင့်ကိုဆက်လက်ပြီးသတ်မှတ်ခံရတဲ့အတွက်လဲသူတို့ရဲ့လူကုန်ကူးမှုတားဆီးနေနေရေးလုပ်ငန်းတွေကိုအမေရိကန်အစိုးရကမျက်ကွယ်ပြုတယ်ဆိုပြီးပြန်လည်တုံ့ပြန်ဝေဖန်မှုတွေလည်းရှိနေတာပါအစီရင်ခံစာအရဆိုရင်မြန်မာနဲ့အိန္ဒိနာချင်းထိုင်းနိုင်ငံတရုတ်နိုင်ငံတွေအပါအဝင်အာရှနိုင်ငံတွေနဲ့အရှေ့လယ်ပိုင်းဒေသတွေမှာအာဓမအလုပ်စီခိုင်းခံရသူတွေလိင်လုပ်ငန်းခွင်နေတဲ့ရောင်းစားခံရသူတွေထဲမှာ မြန်မာနိုင်ငံသားတွေပါဝင်နေတယ်ဆိုပြီးရေးသားထားပါတယ်အထူးသဖြင့်မြန်မာရွှေပြောင်းလုံသမားတန်းနဲ့ချီပြီးအလုပ်လုပ်ကင်နေကြတဲ့ထိုင်းနိုင်ငံတွင်မှာတော့မြန်မာနိုင်ငံသားတွေလူကုန်ကူးခံရမှုတွေကနေ့စဉ်လိုလိုဖြစ်ပွားနေတာပါဒါဟာအင်းနီနာချင်းနိုင်ငံတွေကလာတဲ့ရွှေပြောင်းလုံသမားတွေအနေနဲ့အလုပ်ကင်ရှာဖွေမှုတွေလုပ်ရင်လူကုန်ကူးမှုတွေဖြစ်လာရတာဆိုပြီးထိုင်းအစိုးရဘက်ကအရင်တုန်းကပြောဆိုခဲ့တာပါထိုင်းနိုင်ငံတွင်မှာပြီးခဲ့တဲ့မေလကစပြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေလိုယူဆရတဲ့ရုပ်အလောင်းတွေကိုတွေ့ရှိပြီးတဲ့နောက်မှာတော့လူကုန်ကူးမှုနဲ့ပတ်သက်ပြီးပြင်းပြင်းထန်ထန်ကြိုက်တွယ်ခဲ့ပါတယ်။ဒီအတွက်လူကုန်ကူးသူတွေဟာထိုင်းနိုင်ငံကနေဖြတ်ပြီးမလေးရှားနဲ့တခြားနိုင်ငံတွေစီကိုသွားမဲ့လှေစီးပြေးဒုက္ခသည်တွေကိုပင်လယ်ထဲမှာဒီအတိုင်းပဲထားခဲ့တာကြောင့်လူကုန်ကူးမှုတွေနဲ့ဆက်နွယ်တဲ့လေစီးပြေးတွေရဲ့ကိစ္စဟာအရှေ့တောင်အာရှဒေသတွေကနိုင်ငံတွေကြားကြက်ရက်ခတ်မှုတွေရှိခဲ့ပါတယ်။ထိုင်းအစိုးရအနေနဲ့ထိုင်းနိုင်ငံတွင်းမှာဖြစ်နေတဲ့လူကုန်ကူးမှုတွေကိုအမြင့်ပြအောင်လှုပ်ဆောင်သွားမယ်ဆိုပြီးမနေ့ကပဲထိုင်းဝန်ကြီးချုပ်ကပြောဆိုထားပါတယ်။မြန်မာနိုင်ငံကတော့လူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေကိုမဲခေါင်မြဝမ်းဒေသတွေက6နိုင်ငံပူးပေါင်းလှုပ်ဆောင်ရမှာလူကုန်ကူးမှုတိုက်ဖျက်ရေးကိစ္စတွေကို MOU လို့ခေါ်တဲ့နားလည်မှုစာချုပ်လာတွေထိုးပြီးဆောင်ရွက်တာနေဆက်တွေမှာလည်းနေဆက်ဖြတ်ကျော်မှုကင်းနေတဲ့ပတ်သက်လို့အင်းနီနာချင်းနိုင်ငံတွေနဲ့ဆက်ဆက်ပူးပေါင်းဆောင်ရွက်တာတွေရှိတယ်လို့ဆိုပါတယ်။ဒါ့အပြင်အာဆီယံဒေသတွင်လူကုန်ကူးမှုတားဆီးတပ်ဖွဲ့တွေစုပေါင်းပြီးဆွေးနွေးပွဲတွေသတင်းဖလှယ်တာတွေကိုယ်စားလှယ်တွေထားပြီးလှုပ်ဆောင်နေတာတွေရှိတယ်လို့လည်းဆိုပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကထုတ်ပြန်တဲ့အစီရင်ခံစာကနေတိုက်တွန်းချက်တွေဟာလက်ရှိမြန်မာနိုင်ငံမှာလုံဆောင်နေတဲ့အချက်လက်တွေနဲ့အတူတူပဲဖြစ်ကြောင်းမြန်မာနိုင်ငံဘက်ကတော့ပြောဆိုခဲ့ပါတယ်ရှင်
။မအေးအေးမှာစူးစီးတင်ပြပေးခဲ့တာပါရှင်။အခုကတော့တန်းနဲ့ချီတဲ့စိတ်ကြွဆေးပြားတွေရန်ကုန်မှာဖမ်းမိတဲ့အကြောင်းတင်ပြပေးမှာပါ။အမေရိကန်ဒေါ်လာ133သန်းခွဲမြန်မာကျပ်ငွေ 133.5 ထရီလီယံဘီလီယံတန်ဖိုးရှိတဲ့စိတ်ကြွဆေးပြား26တန်းခွဲကျော်ကိုရန်ကုန်တိုင်းအတွင်းကဖမ်းဆီးရမိလိုက်တာပါရန်ကုန်တိုင်းမင်္ဂလာတုံးမြို့နယ်မင်္ဂလာတုံးဆက်မှုဇုံအိုးအိမ်6လမ်းသွားလမ်းမပေါ်မှာရပ်ထားတဲ့ကီယာဘုံကိုအမျိုးအစားကုန်တင်ကားကိုစစ်ဆေးတာမှာတန်းနဲ့ချီတဲ့စိတ်ကြွဆေးပြားတွေကိုပိုင်းရှင်ကိုမမိဘဲနဲ့ဖမ်းဆီးရမိခဲ့တာဖြစ်ပါတယ်စိတ်ကြွဆေးပြားတွေကိုကိုယ်တိုင်ဦးဆောင်ဖမ်းဆီးခဲ့သူမင်္ဂလာတုံးမြို့မှရဲစခန်းရဲ့စခန်းမှူးဒုတိယရဲမှူးဦးဝင်းမြင့်ကအခြေအနေကိုအခုလိုစပီးပြောပါတယ်
ဖမ်းမိရမှာမယ်ဖမ်းမိရဲဆိုတာကကျွန်တော်တို့ကလက်ကျင်းဆောင်ရဲရင်းနဲ့မတင်တာဝယ်ရထားတဲ့ကားကိုစစ်စေးရင်းနဲ့အဲ့မူကြီးဆိုရဖမ်းမိခြင်းဖြစ်ပါလေခင်ဗ
ျဟုတ်ကဲ့အရေးအတွက်ဘယ်လောက်လောက်ရှိပါလဲရှင
်3,269ဘိန်းရှိပါလေခင်ဗ
ျဘယ်နာမိတာလဲရှင
်အိမ်ဝင်းမဟုတ်ပါဘူးအိမ်ဝင်းမဟုတ်ပါဘူးခင်ဗျဟိုကသူကဆက်မှုဆောင်ဈေးကဘာဝင်းဆိုတာရှိပါလေအဲ့မှာဒီဈေးကဘာဝင်းနဲ့ဟိုနည်းဟိုကလမ်းမပေါ်မှာပါပဲခင်ဗျ6လမ်းသွားလမ်းမပေါ်မှာပါတယ်ဟိုကိုအိမ်လမ်းလို့ခေါ်ပါလေအဲ့လမ်းပေါ်မှာမိတာတမ်းပေးမှာရထားတာမိရပါဟုတ်တ
ယ်အခုရောဒီမူးယစ်ဆေးဝါးတွေကိုဘယ်မှာတိန်းထားပါလဲရှင်ဒီမင်္ဂလာထုံမှာပဲလားလွှဲပြောင်းပြည့်အပ်ပြီးသွားပါပြီလားရှင
်မဟုတ်ဘူးခင်ဗျာမဟုတ်ပါဘူးခင်ဗျာကျွန်တော်တို့ဒီမှာမသိပါဘူးခင်ဗျာဟိုတဲ့လူကြီးကြီးတားခြင်းနဲ့ကျွန်တော်တို့ဟိုဟာပေါ့ပါခွန်နဲ့ဟိုတခြားဟိုပေါ့ဆက်ဆံရတွေမှာသွားပြီးအခက်အထားပါခင်ဗျာ
ဒီအမှုကိုဘယ်လိုများဆက်လက်စစ်ဆေးနေပါလဲရှင်စုံစမ်းနေပါလဲ
ဟုတ်ကဲ့ကျွန်တော်တို့အခုလက်ရှိပြမီးတဲ့ဟိုပေါ့ကားတွေနဲ့ပတ်သက်တဲ့အထောက်အထားတွေနဲ့ပတ်သက်ပြီးတော့ဟိုပိုင်ရှင်ဒီပေါ့တွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့စင်ကဲလိုက်လာစုံစမ်းပြီးတော့ဒီကားတွေရဲ့ပိုင်ရှင်ဘယ်လိုဆိုတာကိုဖော်ထုတ်နေပါလဲခင်ဗျာ
ရန်ကုန်မှာဒီလောက်အမောက်အများကြီးอ่ะဒါပထမဆုံးအချိန်ဖမ်းမိတာများဖြစ်မလားရှင်ရဲမှု
ကျွန်တော်လည်းမကြောက်ဘူးခင်ဗျာဒီလောက်မျိုးကျွန်တော်ဒီလူတွေကဆားမတော့မြန်မာကမှချက်မတွေ့ဘူးမကြုံဘူးဟုတ်ကဲ့
ဟုတ်ကဲ့ရှင်ဒါအဲ့တော့ရန်ကုန်မှာမြန်ဒါတွေကထုတ်လောက်တာများဖြစ်နေမလားရှင်ဒီကားကြီးရောဘယ်ကနေပြီးတော့ဝင်လာတာပါလဲရှင်ရဲမှု
ဟုတ်ကဲ့ကားကြီးဟိုကားကြီးခုလက်ရှိကားကဟိုနေရဝင်လာတဲ့အထောက်အထားမတွေ့ရပါဘူးဟိုနည်းနည်းကဲ့တဲ့သဘောမျိုးလားမသိပါဘူးကျွန်တော်တို့ကအဲ့ဒါကြီးစီစစ်တုံးကာလာပါဟုတ်ကဲ့ဟိုတိတိကျကျဒါဘယ်ကနေလာပါလဲဘလို့လာပါလဲဆိုတဲ့ဟာတွေတော့ကျွန်တော်တို့အချိန်မှာပေါ်ထုတ်လို့မရသေးပါဘူးတယောက်ယောက်ဟိုသက်သေကရမှသာကျွန်တော်တို့အဲ့ဒါကြီးကိုဟိုဘလို့ကြောက်လာလဲဆိုတော့ဒီကြတာပေါ်ထုတ်လို့ရမှာသဘောရှိပါတယ
်ဟုတ်ကဲ့ရှင်လူတွေရဲ့လဲတယောက်မှမမိဘူးဆိုတော့လူတွေကရဲမှုတို့ကိုတွေးလို့ထွက်ပြေးတာလားဒါမှမဟုတ်အရင်ကတည်းကဒီကားကြီးကိုစွန့်ပစ်ထားခဲ့တာလားရှင
်ဒီကားတော့ကျွန်တော်တို့လက်ကင်းကိုတွေးလို့မလူဖမ်းမှာဆိုလို့ထွက်ပြေးတဲ့သဘောတယောက်ပါတယ်ခင်ဗျအ
ော်ဟုတ်ကဲ့ပါရှင်ရဲမှုအဲ့တော့ဒီလောက်အများကြီးဖမ်းပြီးတော့ဒီအမှုကိုရောဒီနိုင်ငံတော်အဆင့်ပေါ့နော်ဒါမှမဟုတ်တိုင်းအဆင့်ဒီလိုစုံစမ်းစစ်ဆေးရင်းမြန်ဖွဲ့ထားပါသလားရှင်ရဲမှု
ကျွန်တော်ကကျွန်တော်လုံးလုံးဆောင်ရင်းနဲ့တွေ့တာဆိုတော့ကျွန်တော်ကတော့စုံလက်စစ်စေးဘူးမရှိကြဘူးလို့ထင်တာပါလေကျွန်တော်လို့ကျွန်တော်လုံးရင်းနဲ့ကျွန်တော်ဖမ်းပြီးတော့ကျွန်တော်အပြင်ပို့ပြီးတော့ကျွန်တော်ကိုယ်တိုင်ဖမ်းပြရပါလေ
အော်ဟုတ်ကဲ့ရှင်ရဲမှုကျမမိနာကလေဒီအမှုကိုလိုက်ဖို့ပြောတာပါရှင်မင်္ဂလာတော်အနေနဲ့ပဲတာဝန်ယူထားလားဒါမှမဟုတ်ရန်ကုန်တိုင်းအဆင့်ပေါ့နော်တက်တက်ဖွဲ့စည်းပြီးတော့များရဲမှုတို့လိုက်နေလားလို့ပါဟုတ
်ကဲ့အပေါ်ချက်ချင်းဖွဲ့တာပေါ့တိုင်းအဆင့်ကုန်ဖွဲ့တာပေါ့ကျွန်တော်တို့ဖွဲ့ပြီးတော့ခုကဖွဲ့ပေါင်းစုံကိုကျွန်တော်တို့ကဟိုဖွဲ့ပေါင်းစုံလုံးလုံးနေပါဒီကြည့်ပြီးစောင့်ပြီးလုပ်နေတာပါ
American dollar 133 သန်းခွဲတက်မှုရှိစိတ်ကြွဆေးပြားတွေကိုတော့အထက်ရညွှန်ကြားချက်နဲ့တက်မတော်ထံကိုအနှံထားပြီးပိုင်ရှင်မဲ့မူရည်ဆေးဝါးတွေနဲ့ဘသူတွေပတ်သက်ဆွနဲ့မှုရှိလဲဆိုတာကိုလည်းမူရည်ဆေးဝါးနဲ့စိတ်ကိုပြောင်းလဲစေတဲ့ဆေးဝါးများဆိုင်ရာဥပဒေနဲ့အရေးယူလှုပ်ဆောင်နေတယ်လို့လည်းမြန်မာနိုင်ငံရဲတပ်ဖွဲ့ကပြောဆိုထားပါတယ်ရှင်
မနက်ကနာကတည်းကအရေးကြီးတဲ့အထိုးအကူတစ်ခုဖြစ်လာနိုင်တယ်လို့မျှော်လင့်နေကြတဲ့ရွေးကောက်ပွဲတွေကျင်းပဖို့လာပိုင်းနဲ့ကြာမှာတော့လေဒါပေမဲ့ရွေးကောက်ပွဲတွေအပြီးသမရနေရာအတွက်ရွေးချယ်ရမှာ2008ဖွဲ့စည်းပုံအရ NLD ဥက္ကဋ္ဌဒေါန်ဆန်းစုကြည်ရွေးချယ်ခံပိုင်ခွင့်မရှိသလိုလက်ရှိသမရဦးသိန်းစိန်ကလည်းနောက်တစ်ကြိမ်တက်တန်းအတွက်ရည်ရည်ပြတ်ပြောမထားသေးပါဘူးဒေါန်ဆန်းစုကြည်ရောဦးသိန်းစိန်ပါသမရမဖြစ်ကြဘူးဆိုရင်နောက်တမဲ့အစိုးရကိုဘယ်သူဦးဆောင်နိုင်မဲ့အလားအလာများရှိနေပါသလဲဘယ်လိုကောင်းဆောင်မျိုးပေါ်ထွက်လာဖို့မျှော်လင့်ကြပါသလဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတရားလီလန်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဘောင်ဆွေးနွေးလို့တဲ့သောရရှင်တွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားပါ။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းစာနယ်ပဲဖြစ်ဖြစ်အသံဖိုင်နယ်ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဘောင်ဆွေးနွေးကြဖို့သောရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်။
ပါဝင်ဆွေးနွေးကြဖို့ကျမတို့သောရရှင်နေအားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါရစေ။အခုည9နာရီမှာဆွေးနွေးကြမှာဖြစ်ပါတယ်။အခုတော့လာမယ့်ရွေးကောက်ပွဲအပေါ်မှာဖန်ဆီးခံထားရတဲ့ကျောင်းသားတို့ဘာကြောင့်များမယုံမကြည်ဖြစ်နေကြတာလဲဆိုတာကိုကြည့်ကြရအောင်ပါ။ငြိမ်းချမ်းစွာဆန္ဒပြတောင်းဆိုခဲ့တဲ့ကျောင်းသားကျောင်းသူတွေတက်ကြွလှုပ်ရှားသူတွေနိုင်ငံရေးသမားတွေကိုအနာပိုင်တို့ကပုံမှန်အမျိုးမျိုးတက်ဖန်စီထိန်ထိန်တရားစွဲဆိုမှုတွေလှုပ်ဆောင်နေခြင်းနဲ့တပြိုင်တည်းနိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီပေါ်ဆောင်နိုင်ဖို့ပွင့်လင်းမြင်သာမှုရှိတဲ့ပါတီစုံဒီမိုကရေစီရွေးကောက်ပွဲကျင်းပဖို့အစိုးရကဆောင်ရွက်နေတယ်ဆိုတဲ့အပေါ်မှာအယုံအကြည်မရှိဘူးလို့တပိတ်မောက်ကျောင်းသားတို့ကပြောဆိုလိုက်တာဖြစ်ပါတယ်ဆန္ဒပြကျောင်းသားတွေအပေါ်အချမ်းဖက်ရိုင်းနဲ့ဖမ်းဆီးခဲ့တဲ့လူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးလဲမြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ဘက်ကတရားမျှတစွာစုံစမ်းဖော်ထုတ်နိုင်ဖို့အရေးဒီကနေ့တရားရုံးထုတ်ထွက်လာတဲ့ကျောင်းသားတွေဘက်ကတောင်းဆိုလိုက်ပါတယ်အသေးစိတ်ကိုတော့မတ်စုမုံကတင်ပြထားပါတယ်ရှင်
အစိုးရဘက်ကနောက်တစ်ကြိမ်အစိုးရတက်တန်းအတွက်လာမယ့်နိုဝင်ဘာလ၈ရက်နေ့မှာနိုင်ငံမှာပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲကျင်းပနိုင်မှုပြင်ဆင်နေချိန်မှာပဲနိုင်ငံထဲမှာပညာရေးအလုံသမားရေးလက်သမားရေးတောင်းဆိုဆန္ဒပြတဲ့သူကျောင်းသူကျောင်းသားတွေတက်ကြွလှုပ်ရှားသူတွေအပါအဝင်သတင်းမီဒီယာသမားတွေကိုပါပုံမှန်တွေအမျိုးမျိုးတက်ပြီးတော့ဖမ်းဆီးထိန်းသိမ်းတရားစွဲဆိုမှုတွေနဲ့ညှစ်ရှေထောင်နဲ့ချမှတ်နေတဲ့အပေါ်မှာဒီမိုကရေစီပညာရေးစနစ်ပြောင်းလဲရေးသဘိမ့်မောက်ကျောင်းသူကျောင်းသားတွေဘက်ကဒီရွေးကောက်ပွဲဟာတရားမျှတမှုတကယ်ရှိပါမလားလို့မေးခွန်းထုတ်လိုက်တာဖြစ်ပါတယ်ဒါကြောင့်မို့လို့မကြခင်ကျင်းပမဲ့ရွေးကောက်ပွဲဟာလွတ်လပ်တရားမျှတမှုရှိတဲ့ရွေးကောက်ပွဲဆိုတာမဖြစ်နိုင်ဘူးလို့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်ဘကတာကကိုအောင်နေပိုင်ကအခုလိုပြောဆိုလိုက်ပါတယ
်ဒီရွေးကောက်ပွဲတစ်ခုစလာဒီမိုကရေစီနိုင်ငံသားများဆိုရွေးကောက်ပွဲတရားမျှတမှုလွတ်လပ်ရမယ်အားလုံးပါဝင်မဲ့ရွေးကောက်ပွဲဖြစ်ရမယ်ဆက်သွယ်လို့စားသူတွေကျောင်းသားကျောင်းသူတွေနိုင်ငံရေးသမားတွေအောင်နေဖြစ်ထားတဲ့ရွေးကောက်ပွဲကဘယ်တော့မှတရားမျှတမှုမဟုတ်ဘူးကျောင်းသားတွေကိုမတရားကန့်ဖတ်တာအံရုံရဲ့ရည်ရွယ်ချက်ရှိတဲ့အကြံဖတ်တာဒီကောက်ပွဲပေါ်မှာအလုံးနဲ့ဒီကောက်ပွဲမဆိုင်ခင်ဆွေးကာလတူရတာအစိုးရရဲ့မင်းကြီး
အစိုးရဘက်ကအသွင်ကူးပြောင်းရေးဖော်ဆောင်နေပါတယ်ဆိုတဲ့အပေါ်မှာလဲတာယာဝတီထောင်ထဲမှာထိန်းသိမ်းခံထားရတဲ့ကျောင်းသားတကူနန္ဒစစ်အောင်ကအခုလိုပြောပါတယ
်အစိုးရကစွဲကြီးတော့စင်စာပါလို့ပြောင်းလဲလုပ်ခဲ့တာမဟုတ်ဘူးညနေကူးပြောင်းရေးမှာဟိုဒီကူးပြောင်းရေးလုပ်တယ်လို့နိုင်ငံကထင်အောင်အောင်လုပ်တာပဲတကယ်ကကျတော့ကျောင်းသားကသူ့ရဲ့မျက်နှာဘောကိုချုပ်ပြနိုင်ခဲ့တယ်ပေါ့ဗျာဒုံကြီးကဒုံကြီးမှာပဲဆက်နာရှင်စနစ်ရဲ့ဈေးပုံကြီးခိုင်မဲ့တန်တဲ့တိကျသွားတော့ဒီတိတာတိကျနေတယ်
မကြခင်ကျင်းပတော့မဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ကျောင်းသားတပိတ်အထောက်အကူပြုကော်မတီကဦးစော်ရန်ကလည်းတက်ကြွလှုပ်ရှားသူတွေကိုမတရားဖမ်းဆီးထိန်းသိမ်းနေတဲ့အနေအထားမှာအစိုးရဘက်ကနိုင်ငံတွင်းစစ်မှန်တဲ့ပြုပြင်ပြောင်းလဲမှုတွေအမှန်တကယ်လှုပ်ဆောင်နိုင်မယ်ဆိုတဲ့အပေါ်မှာအခုလိုသုံးသပ်ပါတယ
်အခုရမယ့်ရွေးကောက်ပွဲကတော့ကျွန်တော်တို့အနေနဲ့ကတော့တကယ်လို့သူတို့ကြေညာထားတဲ့အတိုင်းစာရှင်းတဲ့ရွေးကောက်ပွဲလမ်းကြောင်းအခုလိုမှန်းလို့မရအောင်မဲစင်းနေရမှားလာပြီရွေးကောက်ပွဲနေ့ရက်ကမှတက်ကြွလှုပ်ရှားသူတွေဖမ်းနေအကုန်လုံးဖမ်းနေဝေရမကြီးလို့သမား
ားကြီးလှုပ်တဲ့လူတွေအကုန်လုံးဖမ်းတယ်ဒီလူတွေအားလုံးကလည်းဒီမိုကရေစီလှုပ်ရှားမှုတွေမှာအာပြည်သူဥဆောင်တဲ့လူတွေဒီလူတွေကိုအာဆန်းရင်းအဖြစ်လဲဒီမိုကရေစီအင်အားစုတွေကအားနည်းအောင်လှုပ်တာလို့ပဲကျွန်တော်ကခိုင်မာမှမှကြီးစတဲ့အတွက်ဒါရုပ်ောက်ပွဲအချင်းချင်းအနေနဲ့ကတော့ဆက်ရှင်ပြီးလှုပ်ရတဲ့တရားမျှတတဲ့ရုပ်ောက်ပွဲကိုလှုပ်ပြောင်းလဲလို့မရနိုင်သေးပါဘူးကျွန်တော်တို့စောင့်ကြည့်ရမယ့်အချက်လက်တွေရှိပါသေးတယ်။ဘာတွေဖြစ်လာအောင်မှလဲလှုပ်ရတာဘက်ကစီယုံဝင်တွေတကယ်ရောရမှာလားကျွန်တော်တို့ကတော့ဒီရုပ်ောက်ပွဲကိုတော့အတန်းချင်းဒီတရားမျှတလို့လုံးလုံးကြီးပေါ့တရားရရင်တော့မပြောလင်းဘူးခင်ဗ
ျအမျိုးသားပညာရေးဥပဒေကိုကန့်ကွက်ဆန္ဒပြခဲ့တဲ့ကျောင်းသားတွေကိုဖမ်းဆီးတရားစွဲဆိုနေတာဟာလာမယ့်ရွေးကောက်ပွဲတွေမတိုင်ခင်အစိုးရပေါ်မှာယုံကြည်ထောက်ခံမှုကိုထိခိုက်ကြဆင်းစေပါတယ်လို့ဒီကနေ့တရားဝရီတရားရုံးမှာကျောင်းသားတွေကိုရုံးထုတ်စစ်ဆေးချိန်အတွင်းရှေ့နေဦးထေးဦးကအခုလိုပြောဆိုလိုက်တာပါ
လူကပွဲမတိုင်မှာဒီအမှုကိုအမိန့်ချမလားဘယ်လိုလုပ်မယ်ဆိုတာလဲကျွန်တော်ခံမရတာခက်တယ်ဒီဘောင်းတော့ဒီအမှုတွဲတွေဟာပေါ့နော်ကျောင်းသားလှူရှာမှုနဲ့ပတ်သက်တဲ့အမှုတွဲတွေဟာတီးစဲဆိုတာပေါ့မှာတိုက်ရိုက်တက်ရောက်ပါတယ်သူပြင်ရွေးကောက်ပွဲမှာတက်ရောက်ပါတယ်ဆိုတော့ဒီလူကျောင်းသားတွေကိုဒီအကြမ်းဖက်ဆူခွင်းလိုက်တဲ့အတွက်ပြည်သူတွေရဲ့ထောက်ခံမှုကတီးစဲဆိုတာမှာကြားကြဆုံးသွားတော့နော်တခါကြက်ခိုင်နေနဲ့ဘလို့တုတ်တဲ့ပါတီပေါ်မှာလည်းထောက်ခံမှုရတာကြဆုံးသွားတယ်
ဒီကနေ့မှာတော့အမျိုးသားပညာရေးဥပဒေပြုပြင်ပြောင်းလဲပေးဖို့ခရီးရှည်ချီတက်ခဲ့ကြတဲ့တပိတ်မောက်ကျောင်းသူကျောင်းသားတွေကိုလေဗရန်မြို့မှာအကြမ်းဖက်ရိုက်နှက်ဖြိုခွဲခဲ့တဲ့ဖြစ်စဉ်နဲ့ပတ်သက်လို့ကျောင်းသားတွေဘက်ကအကျိုးဆောင်ရှေ့နေဦးရောဘတ်ဆောင်ဘက်ကလုံခြုံရေးတာဝန်ခံရဲမှုကိုမေးခွန်းထုတ်ခဲ့တယ်လို့တရက်ခွင်ကိုကိုတိုင်းတက်ရောက်ခဲ့တဲ့ဦးစော်ရန်ကပြောပါတယ်
ရဲတပ်ဖွဲ့အနေနဲ့ပေါ့နော်ကျောင်းသားတွေပေါ်မှာဘာကြောင့်ဒီလိုရရလဲဆိုတဲ့အကြောင်းပေါ့နော်ဘာကြောင့်ဒီအမှုတွေတက်ရတာလဲဘာကြောင့်ဒီလိုဖားရတာလဲပေါ့အဲ့အလားမျိုးတွေကိုစီစီချာချာပေါ့နော်အေးစီစီနဲ့တစ်ခွန်းချင်းတစ်ခွန်းချင်းပေးပါလေပြီးတော့ရဲတပ်ဖွဲ့မူကတော့ဘလို့မှဟိုပေါ့နော်ရှင်းနိုင်စွာမရှိပါဘူးဒီတိုင်းမှာငုတ်တော့ကြည့်ထိုင်တာတွေ့ရပါဘူ
းအခုလိုမျိုးပညာရေးပြုပြင်ပြောင်းလဲဖို့တောင်းဆိုဆန္ဒပြခဲ့ကြတဲ့ကျောင်းသားတွေကိုလေဗရန်မြို့မှာသွေးထွက်တန်ယူအကြမ်းဖက်နှိမ်နင်းခဲ့တဲ့ရဲလုံခြုံရေးတွေနဲ့အာဏာပိုင်တွေကိုစုံစမ်းစစ်ဆေးအရေးယူပေးဖို့အတွက်ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ဘကတအဖွဲ့ဝင်တွေဘက်ကမနေ့ဇူလိုင်လ28ရက်နေ့ကမြန်မာနိုင်ငံမျိုးသားလူခွေရေးကော်မရှင်တာဝန်ရှိတဲ့သူတွေနဲ့တွားရောက်တွေ့ဆုံခဲ့ပါတယ်ဒီဖြစ်ရပေါ်မှာမြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ဘက်ကတရားမျှတစွာစုံစမ်းဖော်ထုတ်ပေးနိုင်မှုအရေးဒီကနေ့တရားရုံးထုတ်ထွက်လာတဲ့ကျောင်းသားတွေဘက်ကလည်းတောင်းဆိုလိုက်ပါတယ်ရှင်
။မဆွမွန်ပြောပြပေးခဲ့တာပါ။အင်ကာနဲ့ညနေခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်။အခုထုတ်လွှင့်ပေးနေတဲ့ VOA ရဲ့ညနေခင်းရေဒီယိုအစီအစဉ်ကလည်းမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။ညနေခင်းရေဒီယိုအစီအစဉ်နေပြီးမှာတော့ VOA ရုံမြင့်တန်းကြားအစီအစဉ်ကိုညနေ9:00နာရီကနေ9:00နာရီခွဲထိ Asia Set 7ဂျူရုကနေဖမ်းယူကြည့်ရှုနိုင်ကြပါတယ်ရှင်။အခုကတော့ဂျန်နေသေးတဲ့အချိန်တွေမှာသတင်းအချင်းချုပ်ကိုမအေးသနာကျော်ကကြီးညာပေးပါမယ
်။အမေရိကန်သမ္မတဘရက်အိုဘားမားဟာသူ့ရဲ့အရှေ့အာဖရိကဒေသခေါင်းဆောင်ကိုဒီကနေ့ပဲအဆုံးသတ်လိုက်ပြီးတော့သူ့ရဲ့နှုတ်ဆက်မင်းကမှာတော့သမ္မတအိုဘားမားကအာဖရိကဒေသတွေထုခဲ့တဲ့တိုးတက်မှုတွေကိုချီးကျူးသွားခဲ့ပါတယ်။ဖွံ့ဖြိုးမှုတွေဆက်လက်ဖြစ်ထွန်းပြီးတော့အားလုံးအတွက်ဒီမိုကရေစီစနစ်ဆက်ပြီးတော့ထွန်းကားနေတော့မှအဲ့လိုတိုးတက်မှုတွေကိုထိန်းထားနိုင်မယ်လို့သမ္မတအိုဘားမားကပြောသွားပါတယ်။လီဗျားနိုင်ငံမှာဂရာဖီကိုအာဏာကဖျောက်ချခဲ့တဲ့2011ခုနှစ်အရေးတော်ပုံမှာရက်ဆက်ကြမ်းကြုတ်စွာကင်တွယ်ခဲ့တဲ့အတွက်မွန်မာဂရာဖီရဲ့သားဖြစ်သူဆစ်ဖ်အယ်အစ္စလမ်ကိုထရီပိုလီမြို့တော်တရားရုံးတစ်ခုကဒီကနေ့ပဲအင်္ဂါနေ့မှာတည်တံ့ချမှတ်လိုက်ပါတယ်။ဆစ်ဖ်အယ်အစ္စလမ်နဲ့အတူထောက်လှမ်းရေးအကြီးအကဲဟောင်းအဗ်ဒူလာအယ်ဆန်နိုစီနဲ့ဝန်ကြီးချုပ်ဟောင်းဘိုက်ဒါဒီအယ်မိုဟာမက်ဒူရိုအပါအဝင်တခြား၈ဦးကိုလည်းတရားရုံးကတည်တံ့ချလိုက်ပါတယ်။အကျဉ်းပြတ်ချဆောင်မှုဆိုင်ရာပြင်းထန်တဲ့ဆွဆွဲချက်တွေကြောင့်ဖိအားပေးခံရတဲ့မလေးရှားဝန်ကြီးချုပ်နာဂျစ်ဘရာဇက်ကဒုတိယဝန်ကြီးချုပ်နဲ့အရှေ့နေချုပ်တို့ကိုယာရုကနေထုတ်ပယ်လိုက်ပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့အရှေ့အလယ်ပိုင်းဒေသအသက်ရှူလမ်းကြောင်းဆိုင်ရာမားစ်ယောကကူးစက်မှုအနေနဲ့ချုပ်နှိမ်သွားပြီလို့တာဝန်ရှိသူတွေကြေညာသွားပါတယ်ရှင်။
သတင်းချင်းချုပ်ကိုမတ်အေးတန်နာကျော်ကြီးညာပေးခဲ့တာပါဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရေးမှုကမတ်ခင်ဖြူထွေးဖြစ်ပြီးတော့အင်ဂျင်နီယာကဂျိုးဂိလ်ဖြစ်ပါတယ်ရှင် VOA American အတန်းညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်နောက်နေ့နိုင်ချာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.